မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှေ့တောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာအိုးရင်ဆန့်ခွာထွက်ပြေးရသူက2000နီးပါးရှိနေပြီလို့ကုလသမဂ္ဂကဇန်နဝါရီ18ရက်တနင်္လာနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
Since February 1st, more than 181,400 women, children, and men have been newly displaced.
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးမြန်မာနိုင်ငံအရှိတောင်ပိုင်းဒေသမှာအိုးရင်ဆန့်ခွာထွက်ပြေးရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားအရေးအတွက်က38,000ကျော်ရှိလာနေပြီလို့ကုလသမဂ္ဂတွင်းမှုချုပ်ရုံးပြောခွင့်ရာစတီဖန်ဒူဂျရစ်ကပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကအရေးတကြီးလိုအပ်တဲ့အကူအညီတွေပေးလို့ရတဲ့နေရာတွေမှာဆက်ပြီးပေးရနေချိန်မှာပဲလူသားချင်းစာနာမှုအကူအညီပေးတူဆောင်ရွက်နေတဲ့အဖွဲ့အများပြားကတော့ဘေးရန်တွေမလုံခြုံတာကြောင့်ဒီဇင်ဘာလထဲမှာသူတို့လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ရတယ်လို့လည်းပြောပါတယ်။ဒါကြောင့်အကူအညီလိုအပ်နေတဲ့နေရာကလူတိုင်းကိုလူသားချင်းစာနာမှုအကူအညီတွေအနေနဲ့ကင်းကင်းနဲ့အတားအဆီးမရှိတွားရောက်ပေးခွင့်ပြုဖို့ပါကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံအရှိတောင်ပိုင်းအထူးသဖြင့်ကရင်နဲ့ကယားပြည်နယ်တွေမှာမကြသေးခင်ကတိုက်ပွဲတွေအရှိန်မြင့်လာခဲ့တဲ့နောက်ပိုင်းအဲ့ဒီဒေသတွင်းလူသားချင်းစာနာမှုနဲ့လုံခြုံရေးအခြေအနေတွေဆိုးလာနေတာနဲ့ပတ်သက်ပြီးဌာနကုလအဖွဲ့တွေကစိုးရိမ်ကြောင်းလည်းပြောပါရယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့ OCHA ရဲ့မှတ်တမ်းတွေအရကယားပြည်နယ်ထဲမှာအရက်သားပိုင်းအိုးရင်အဆောက်အဦပေါင်း650ကျော်မိရှုဖျက်ဆီးခံရတယ်လို့2021မေလကစပြီးဒေသတွင်းပြည်ရင်းအိုးရင်ဆန့်ခွာထွက်ပြေးရသူအရေအတွက်တိုးလာနေတယ်လို့ပြောပါရယ်